မြန်မာအစိုးရနဲ့ NCA တနိုင်ငံလုံးအပြစ်ရရေးစာချုပ်လက်မှတ်မထိုးထားရသေးတဲ့အဖွဲ့တွေကြားဆွေးနွေးနေတာမှာစိန်ခေါ်မှုတွေရှိလာနေပါတယ်။၃ရက်ကြာနိုင်ငံရေးဆွေးနွေးပွဲမူပေါင်းပြန်တုံ့တက်တဲ့အစည်းအဝေးလှုပ်လာခဲ့ပေမဲ့အမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲတွေကိုအစောတလင်လှုပ်သွားမယ်ဆိုရင် NCA လက်မှတ်မထိုးရသေးတဲ့တိုင်းရင်းသားတပ်တွေကစစချင်းပါနိုင်အောင်မှာမဟုတ်ဘူးလို့ဆိုပါတယ်။လက်မှတ်မထိုးရသေးတဲ့အဖွဲ့တွေရဲ့ဆွေးနွေးရေးခေါင်းဆောင်ခူဦးရဲကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်ရှင်
။ဟုတ်ကဲ့ခူဦးရဲခင်ဗျာ။ကျွန်တော်တို့ဒီနိုင်ငံရေးဆွေးနွေးမှုဆိုင်ရာမူပေါင်းပြန်လည်တုံ့တက်ခြင်းအစည်းအဝေးပေါ့နော်အခုဆိုရင်တော့၃ရက်မြောက်ရှိသွားပါပြီအဲ့တော့အခုဆွေးနွေးပွဲအတွင်းမှာဒီဖြစ်ပေါ်လာနေတဲ့ဒီအခြေအနေလေးတွေကိုနည်းနည်းရှင်းပြပေးပါလား
အော်ကျွန်တော်တို့မူလတော့ကတော့ဒီမူပေါင်းပြန်လည်တုံ့တက်မှုနဲ့ပတ်သက်ပြီးတော့အကြံပြင်းနရစ်တာလောက်ပဲဆိုပြီးရထားတာပေါ့လေဒါပေမဲ့အခုက၃ရက်လောက်မြောက်သွားပြီဒါပေမဲ့ဒီ၃ရက်မြောက်သွားလည်းပဲကျွန်တော်တို့ပြီးသလားဆိုတော့မပြီးဘူးပြီးတဲ့အခါကျတော့မနေ့ပိုင်းနေ့တစ်ပိုင်းတော့ထားလောက်ပဲဆိုတော့အစီအစဉ်လေးရှိပါတယ်ဒါမဲ့ကျွန်တော်တို့ကတော့မဲ့ပါနေစပိုင်းစီမံတော့ကျွန်တော်တို့ချက်ပတ်နိုင်တဲ့ချိန်တော့မရှိဘူးကျွန်တော်တို့ရဲ့အဲလုံငါစီစဉ်ကြောင့်ကျွန်တော်တို့ဆက်မတက်နိုင်တော့ဘူးဆိုတဲ့သဘော
ပါဟုတ်ကဲ့အဲ့ဒီတော့ပထမနေ့မှာဟိုဆွေးနွေးကြလေးကိုအချင်းချင်းလေးပေါ့နော်ရှင်းပြလို့ရမလား
ဘူပေါင်းပြန်လည်စောင့်ဆောင်မှုနဲ့ပတ်သက်လို့သူကကျွန်တော်တို့ဒီအာတွေ့လို့ဆွေးနွေးရေးအပိုင်းနဲ့ပတ်သက်လို့ဒီသုံးပုဆိုင်တရာနဲ့သွားမယ့်ကိစ္စနဲ့ပတ်သက်ပြီးတော့နေကိုရှင်းချင်းမှာကျွန်တော်တို့သုံးပုဆိုင်နဲ့သွားမှာလားဆိုလို့မဟုတ်ကျွန်တော်တို့ဒီစီချင်းမကင်းအစ်မကျွန်တော်တို့ပုံစံနဲ့ဆုံးဖြတ်မလားဆိုတဲ့ကိစ္စကိုကျွန်တော်တို့ဒီနေ့ပြချပါမယ်ဆိုတော့
ဒီလက်မှတ်မထိုးရသေးတဲ့အဖွဲ့တွေအတွက်အဟန့်အတားပေါ့နော်အခက်အခဲကြုံနေရတဲ့အနေအထားဆိုရင်ဘယ်အချက်ကိုဒီကထောက်ပြမလဲ
တို့ရဲ့အချမ်းပြေယူထားတဲ့အနေအထားကတော့လောက်ဘက်ကနေပြီးတော့တင်ပြထားတယ်ဒီဟာနဲ့ဖက်သေးပြီးဟိုရက်သလောက်နဲ့တို့ခဏလေးတို့ဟိုဆုံးသတ်ထားမယ်အဲတော့ဆုံးသတ်ထားတဲ့ဒီကူအနေနဲ့သူတို့စတင်နေတဲ့ဆက်နေစတင်နေဆိုတဲ့သဘောမျိုးဟိုသမိကြပါလေဆိုတော့ဒီဥစ္စာနဲ့ပတ်သက်ပြီးလာမဲ့ဒီလမကုန်ပင်2029လောက်မှာသူတို့ UPD ကြီးစီကိုတင်ပြပြီးစီဝေးထိုင်မယ်လို့ပြောတယ်အဲ့တော့ UPD ကြီးစီမှာဆုံးဖြတ်ယူပါလား UPD ကြီးစီကဆုံးဖြတ်ယူပြီးရင်တော့နိုဝင်ဘာ2025-20ရဲ့တွင်အဲ့ဒီစကြမှာပေါ့နော်သူတို့စတင်ဖြစ်အောင်တော့စတင်ဖို့ပြင်ဆင်နေတဲ့သဘောရှိတယ်အဲ့တကယ်တမ်းဖြစ်မယ်ဖြစ်ဆိုတာတော့မသိဘူးပေါ့ဒါပေမဲ့စတင်လည်းပဲကျွန်တော်တို့ဘက်က NC မဖြတ်ကျော်သေးတဲ့ဆွေးစည်းတွေနေနေတော့မပါနိုင်ဘူးဗျာပြီးတော့ဒီနေ့ပါလဲကျွန်တော်တို့ဆက်မပါနိုင်တဲ့ဆက်ကျတော့ဒီညနေကတော့ကျွန်တော်တို့အမြင်သဘောထားကိုကျွန်တော်တို့ပြလိုက်ရတာမျိုးရှိပါဟု
တ်ကဲ့အဲ့တော့ဆိုလိုတာကတော့ခုရယ်ဒီအစိုးရဘက်ကနေပြီးတော့ဒီလမ်းပြမြေပုံအချိန်စရာတွေကိုပေါ့နော်အလုံးပေါင်းလို့မရှိဘဲနဲ့အမြန်လုတ်သွားတယ်လို့ဒီလက်မှတ်မထိုးရသေးတဲ့အဖွဲ့တွေနေနဲ့ခံစားရတယ်လို့ဆိုလိုတာပေါ့နော်
။အော်ဒီလိုပဲကျွန်တော်တို့သုံးပါမှာပဲဖြစ်တယ်။ဒီနေရာမှာကျွန်တော်တို့အဲ့လိုပြောရင်အစိုးရဘက်ကတော့ထောက်ပြမှာကတော့သူတို့အချိန်နဲ့ပတ်သက်ပြီးမစောင့်နိုင်ဘူးဆိုတာအချိန်မရှိဘူးဆိုတဲ့သဘောတော့ပြောနေမှာပဲ။ဒါလည်းကျွန်တော်ကြားရကြားစီစကားပါပဲ။ဆိုတော့တကယ်ပဲငြိမ်းချမ်းရေးကိုလိုချင်တယ်ဆိုရင်အချိန်ကတော့သတ်မှတ်လို့ဆိုတာတော့ကျွန်တော်လက်ခံတယ်။သူတို့အချိန်နဲ့တပြေးညီလောက်တဲ့ခံမျိုးတွေမှာအချိန်မပြေးရင်ပြေးသလိုကျွန်တော်တို့လောက်သွားရမယ်ဆိုတဲ့သဘောမျိုးနဲ့သွားလို့တော့မရလို့ကျွန်တော်ထင်တယ်
။ဟုတ်ကဲ့ကျေးဇူးများရှင်ပါတယ်ခုရယ်ခင်ဗျာ။